ရင်ပြည်နယ်မြောက်ရီကော့ဂရိတ်အာရှလမ်းနေရာမှာဩဂုတ်လ20ရက်နေ့ကခရီးသည်တင်ကားငယ်တစ်စီးမိုင်းဆွဲပစ်ခတ်ခံရတာကြောင့်အရက်သား၄ဦးထိခိုက်ဒဏ်ရာရပြီးမြောက်ရီပြည်သူစေယုံကြီးကိုပို့ပြီးတော့ကုသမှုခံယူနေရကြောင်းအလင်းသစ်ကယ်ဆယ်ရေးအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြပါတယ်
ဟုတ်ပို့လိုက်တယ်ဆိုတော့ဒီမြောက်ရီပြည်သူစေယုံကြီးကိုပို့လိုက်ပါတယ်မ
ဟုတ်ကဲ့ဟုတ်ကဲ့ဘယ်နေရာမှာဖြစ်တာလဲမကြီး
ဘယ်နေရာမှာဖြစ်တာလဲဆိုတော့ဒေါနာစစ်သားနေရာမှာဖြစ်တာပေါ့မဟုတ်ဘူးကွန်လေတို့အဓာရီတခုရှိရတယ်ကွင်းကလေးနာမှာဓာရီတခုရှိအဲ့ဓာရီအလွန်လေးမှာဒေါနာစစ်သားရေးစေးကုန်စီအဲ့နာဒီမှာဖြစ်တာမှာဟုတ်ကဲ့ဒိုင်ပလစ်ကရောက်ကြလေးတုံးရရက်သားတွေတဲဟိုလိုလိုက်ကားဒီကားလေးစီးတဲ့လူတွေပေါ့မဟုတ်ရက်သားတွေ
ပြည်ရင်ပြည်နယ်အတွင်းမိုးများပြီးရေကြီးနေတာကြောင့်မြောက်ရီမြို့နဲ့ကွန်ကရစ်မြို့ကြားအာချလမ်းတက်မှာမြေကြီးတွေကွဲအပ်ပြီးလမ်းကျောနေရာတချို့ပြိုကျသွားခဲ့တာပါ။တောင်ပြိုရာတွေရှိခဲ့ပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာတော့ကားလမ်းမပေါ်မှာကြီးမားတဲ့အက်ကွဲချောင်းကြီးတွေပေါ်လာပြီးအဲ့ဒီနောက်မှာတော့လမ်းတစ်ခုလုံးသွားလာလို့မရအောင်ပြိုကျသွားခဲ့ပါတယ်။ပြိုကျသွားတဲ့နေရာကိုကရင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေကပြင်ဆင်နေတာဖြစ်ပါတယ်။တောင်တွေကိုဖြိုပြီးလမ်းကိုပြင်ဆင်နေတဲ့အချိန်မှာအခုလိုမျိုးအရသာကားတွေပြစ်ခတ်တက်ခတ်ခံရတာဖြစ်တယ်လို့လည်းပြောပြပါတယ
်။လမ်းပြနေတဲ့နေရာလမ်းမျိုးတွေမြေပြိုတဲ့နေရာတွေရောလမ်းပြတဲ့နေရာတွေရောပြင်းနေရအဲ့ဒါတပ်ကိုးတွေမြေကော်တဲ့ဟာတွေကိုသူတို့ကမိုင်းဆွဲကျင်တာလေ။အဲ့အဲ့ဒါတွေကိုမိုင်းဆွဲကျင်တဲ့ဟာကိုဟိုအခုဒီအလုံးလုံးတွေအလုံးနာတဲ့အချိန်လေးပေါ့၁၂နှစ်ထမင်းစားနာတဲ့အချိန်လေးကနေပြီးတနားကြီးကိုလေဟိုမြဝတီရနေပြီးတော့ကားလေးတွေကိုဖြတ်တန်းဝက်ပေးထားတယ်မရဲ့အဲအဖြတ်တန်းဝက်ပေးထားတဲ့အချိန်လေးမှာကားလေးတွေသွားတဲ့အချိန်မှာထိတယ်လို့ပြောတာပဲဟုတ်ကဲ့ညီမတို့လူလာဆင်းတော့မှတော့မှတခါကိုကိုပတ်နဲ့ဒီပတ်နဲ့အဲ့လိုပြစ်ကြတယ်ဖြတ်သွားတဲ့ကားလေးတွေကပြန်လာပြီးတော့ပြန်လာတဲ့အချိန်ပြောတာနဲ့ကိုတွေသွားတဲ့အချိန်ကြုံလာတယ်ရှိတယ်မှာ
အာရှလမ်းမှာခီးသည်တင်အရသာကားငယ်တစ်စီးပြစ်ခတ်ခံရမှုနဲ့ပတ်သက်လို့တော့ဘသူဘဝရီရဲ့လက်ချက်ဆိုတာကတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ကရင်ပြည်နယ်မြောက်ရီခရိုင်နဲ့ကော့ဂရိတ်မြို့နယ်တွေမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးကရင်ပြည်နယ်အတွင်းကလက်ခတ်တောင်စခန်းကုန်းကိုစစ်ကောင်စီတပ်တွေကပြန်လည်ရယူနိုင်ဖို့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေလုပ်နေတယ်လို့နှစ်ဖက်တိုက်ပွဲတွေလည်းဖြစ်နေတာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်အာရှလမ်းမကြီးမှာကားတွေပြစ်ခတ်ခံရမှုတွေလည်းမကြာခဏရှိနေပါတယ်ရှင်။